ဩစကာဆုရှင်အမေရိကန်ဟောလိဝုဒ်ဟာတာသရုပ်ဆောင်ရောဘတ်ဝီလျံစ်ဟာမြောက်ပိုင်းကယ်လီဖိုးနီးယားမှာရှိတဲ့သူ့ရဲ့နေအိမ်မှာကွယ်လွန်သွားပါတယ်။ကွယ်လွန်ခြင်းအသက်63နှစ်ရှိတဲ့ရောဘတ်ဝီလျံစ်ရဲ့ရုပ်အလောင်းကိုတနင်္လာနေ့တုန်းကနေအိမ်မှာတွေ့လိုက်ရပြီးတော့သူဟာကိုယ့်ကိုယ်ကိုတတ်သိခဲ့ပုံယူဆကြရပါတယ်။အရေးပေါ်အကူအညီတောင်းလို့ရဲကနေအိမ်ကိုရောက်သွားတဲ့အချိန်မှာအသက်မရှူတော့မနဲ့သတိမင်းမျောရက်တွေ့ရတယ်လို့ဒေသခံရဲရရှိကပြောပါတယ်။သူဟာအသက်ရှူကျက်ပြီးတော့သေဆုံးခဲ့ပုံရတယ်လို့တာဝန်ရှိရရှိတွေကပြောပါတယ်။ဒါပေမဲ့လည်းဘာကြောင့်တည်ဆုံကလဲဆိုတဲ့အတိအကျကိုတော့စုံစမ်းစစ်ဆေးနေတုန်းပဲလို့ဆိုပါရယ်။ Williams ဟာမကွယ်လွန်ခင်နောက်ဆုံးအချိန်မှာစိတ်သက်ကြတဲ့ဝေဒနာကိုခံစားနေခဲ့ပုံရတယ်လို့ Williams ရဲ့ပြန်ကြားရေးလုံဆောင်သူကဒင်းလာနေမှာကြေညာချက်ထုတ်ခဲ့ပါရယ်။သူကအစောပိုင်းကာလတွေမှာနှစ်တော်ကြာအောင်ဒီအရက်နဲ့အခြားမှုရေးဆေးဝါးသုံးဆွဲမှုဆိုင်ရာပြဿနာတွေရှိခဲ့မှုပါရယ်။ Robin Williams ဟာကနဦးပိုင်းမှာဒီ ABC ရုပ်သံဌာနမှာဟာတာသရုပ်ဆောင်သူဖြစ်ခဲ့ပြီးတော့နောက်ပိုင်းကျတော့မှရုပ်ရှင်နယ်ပယ်ကိုရောက်လာသူပါ။ Goodwill Hunting,Good Morning Vienna နဲ့ Dead Poets Society စတဲ့ရုပ်ရှင်တွေမှာနာမည်ရသရုပ်ဆောင်ဖြစ်လာခဲ့သူဖြစ်ပါတယ်။